ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းယူပြီးကတည်းကနိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးထားတဲ့မြန်မာစစ်တပ်ကအခုအခါအာဏာသိမ်းမှုကိုစတင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအရှိန်မြှင့်ဖမ်းဆီးမှုတွေပြုလုပ်လာနေပါတယ်။မနေ့ညကအမှောင်တူတဲ့ရန်ကုန်မြို့ကြည်မြန်တိုင်းရက်ကဖမ်းဆီးမှုတစ်ခုအကြောင်းကိုတော့အခုလိုကြားကြရပါတယ်။
အဲညပဲဆိုရင်အိတ်ကောင်းညလည်းမအေးရဘူး။ခွေးတွေလိုက်လိုက်ဆွဲတာ။ဟိုမှာရဲကောင်ဝိုင်းလာပြီ။ဆွဲသွားတဲ့သူကိုပြန်ပေးဖို့နောက်ပိုင်းစေရောဆရာဝန်တွေ CDM တဲပါလို့တဲ့သူပြန်ထုတ်ပေးဖို့သွားတောင်းဆိုနေတာပါရဲကောင်ဒီမှန်ရဲစခန်းရှိမှာပါ
Citizen Journalist လို့ခေါ်ဆိုနိုင်တဲ့တာမန်ပြည်သူတွေကသတင်းပေးဖို့သူတို့ကအပြားပြည်သူတည်အောင်လူမှုမီဒီယာမှာအခုလိုဖြန့်ဝေထားတာဖြစ်ပါတယ်အာဏာသိမ်းမှုကိုဤမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေသူတွေကိုအခုလိုညအမောင်ချေရောင်းမှဖမ်းဆီးထိန်းသိမ်းနေတာတွေကြောင့်ဒေသခံလူလူတွေအကြားဟန်တာကာကွယ်ပေးရတဲ့ဆိုတဲ့သတင်းတွေလည်းအများပြားထွက်ပေါ်လာနေပါတယ်။အဲဒီလိုညအချိန်မတော်ဖမ်းဆီးမှုတွေအပေါ်တုံ့ပြန်နိုင်ရေးလမ်းအလိုက်ရက်ွက်အလိုက်ပြည်သူလူကြုံရေးဖွဲ့စည်းထားဖို့ကိုလည်း88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်ပါဝင်တဲ့88မျိုးဆက်ငင်းကြဲရဲ့ပွင့်လင်းလူအဖွဲ့စည်းကလည်းပန်ကြားချက်ထုတ်ပြန်ထားတာရှိပါတယ်။အခုလိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်အများပြည်သူတွေကြားစိုးရိမ်ထိတ်လန့်မှုတွေနဲ့ကောလာဟလတွေပြန့်နှံ့နေတဲ့အကြားမနေ့ညကပဲရန်ကုန်မြို့တာဂီတာမြို့မှာမိလောင်မှုဖြစ်ပွားခဲ့ပါတယ်ခင်ဗျ